ရှင်များခင်ဗျာမြို့သားဒီမိုကရေစီဖွဲ့ရဲ့ NLD ပါတီဦးဆောင်တဲ့အစိုးရတက်တန်းတနည်းအတွင်းမှာနိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းငြိမ်းချမ်းရေးကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးနိုင်ငံတော်ခြေပြမင်ကုန်းမှာတိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောကြားသွားပါတယ်ပြည်သူနဲ့အတူဆိုတဲ့ဆောင်းပုဒ်အသစ်နဲ့လည်းရှေ့ဆက်သွားဖို့ပြောကြားသွားတဲ့ဒီတော်ဆန်းစုကြည်မင်ကုန်းပေါ်မှာသဘောထားအမြင်တွေကိုကျွန်တော်တို့လက်လမ်းမီတလို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်အခုတော့ကျွန်တော်တို့ပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းဒီလိုင်းပေါ်မှာရောက်ရှိနေပါပြီဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပြည်သူ့လွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဦးရထုံးသဘောထားကိုရည်ရွယ်သဘောထားကိုကျွန်တော်အရင်နားထောင်နေပါတယ်။ဒေါ်ဆန်းစုကြည်ကတော့ဒီလူလူကမျောလင်းသလောက်အပြောင်းလဲတွေမဖြစ်တာကိုအတိအမှတ်ပြုပြောတော့ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲတိုးတက်တဲ့အပိုင်းတွေရှိတယ်။အစိုးရကလုံနိုင်စွမ်းရှိသလောက်လုံနေတယ်ဆိုပြီးတော့လည်းပြောတော့ပါတယ်။ဆိုတော့ဒီအစိုးရကဒီနေ့ကလုတ်ခဲ့တာတွေကဒီမင်းကုန်းမှာထင်ရခဲ့ရလားဦးရထုံးရဲ့သဘောထားဆွေးနွေးပြပါခင်ဗျာ
။အဲဒီမင်းကုန်းမှာတော့ဒေါ်ဆန်းစုကြည်ကဒီရေးကြည့်တဲ့ကိစ္စအပိုင်းသုံးပိုင်းဆွဲပြီးတော့ဒီပြောသွားတာပေါ့လေအဲ့လိုပြောသွားတဲ့အခါမှာတစ်ခုလုံးခြုံပြီးတော့ပြောမယ်ဆိုရင်တော့ဒီအပိုင်းသုံးပိုင်းဟာဒီရှင်းရှင်းလင်းလင်းနဲ့အဲတို့ထိထိရောက်ရောက်ပြောကျင်တဲ့အပိုင်းကိုဒီပုံပေါ်အောင်မပြောနိုင်နဲ့ရောဆွေးပြီးတော့အဲဟိုခေါင်းစဉ်တစ်ခုတက်ပြီးပြောနေတဲ့အချိန်မှာတခြားကိစ္စတွေဝင်ပြီးတော့ရောပြောမိတာအဲတစ်ခုနဲ့ကအဲဒီပိုင်းပိုင်းခြားခြားမရှိတာအဲအဲ့ဒါလိုဒီတွေ့ရတယ်ပေါ့နော်အဲ့တော့သူကအဓိကပြောချင်တာကတော့သူတို့ဆိုးရတက်လာတဲ့အချိန်မှာအပြောင်းလဲသူတို့ဒီရုပ်ောက်ပွဲမတိုင်ခင်ဂရီပေးခဲ့တဲ့အပြောင်းလဲ change ဆိုတဲ့ဥစ္စာကိုလုပ်လိုက်လုပ်နိုင်ခဲ့ပြီအဲ့စနစ်အပြောင်းလဲကတော့သူတို့အဆိုရဖွဲ့ရဲ့တာဝန်ဖြစ်တယ်ပြည်သူလူထုဒီသက်ကအပြောင်းလဲရတော့ပြည်သူလူထုတွေကိုယ်တိုင်လည်းပြီးပါပဲဆိုပြီးတော့နိုင်ငံရေးအပိုင်းကိုဒီပြောသွားတယ်။နောက်ဒုတိယအပိုင်းကတော့မြို့သားရင်ကြားစေရေးနဲ့နိုင်ငံရေးကိစ္စအဲ့ဒီမှာလည်းအခက်အခဲတွေရှိတယ်ဆိုတဲ့အကြောင်းကိုပြောရင်းနဲ့ဒီကျွန်တော်တို့ဟိုဒီခွာပေါ့နော်ဒီအစိုးရအဖွဲ့ဝင်တွေကိုနိုင်ပေါ့ကျွန်တော်တို့နိုင်ငံရေးဆွေးနွေးတဲ့အဖွဲ့တွေရဲ့အဲစိတ်ထဲမှာပါအဂရိတရားကျင်းဖို့ဆိုတာကိုသူကပြောသွားတယ်ဒီမှာကျွန်တော်တို့ဒီဆွေးနွေးစူးစမ်းနေတယ်လေเนาะတို့တော့တော့စိတ်ချစ်ရအောင်ကြီးတော့မအောင်မြင်သေးဘူးဆိုတဲ့ဥစ္စာကိုသူဝန်ခံသွားတယ
်ဟုတ်ကဲ့
နောက်ဆုံးတစ်ချက်ကတော့ပြည်သူလူထုပေါ်မေတ္တာထားရေးဆိုတာပြောရင်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုဟိုအခုမှကျွန်တော်တို့ဒီလုံးတိုင်းနေဖွံ့ဖြိုးတိုးတက်လာဖို့အတွက်အဲလမ်းမဆက်တဲ့ရေးတွေတက်စင်မီရရှိရေးတွေအတွက်စပြီးတော့လုပ်ပါမယ်ဆိုတဲ့ဥစ္စာကိုဝန်ခံသွားတာပေါ့เนาะအဲလိုကျွန်တော်တို့ဒီသုံးသပ်လို့ရပါတယ်
โอเคကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုစာရင်းနဲ့ပြဖို့တော့နောက်ဒီ Facebook ပေါ်ကနေကျွန်တော်တို့လှမ်းပြီးတော့ရေးဟိုမှတ်ချက်တွေတိစာရေးတချို့ရှိပါတယ်ဒီထဲမှာ Facebook ပေါ်ကမှတ်ချက်ဟိုတခုခုအရင်ဆုံးကျွန်တော်ဒီနေရာမှာဖော်ပြချင်ပါတယ်တခုကတော့ထထချီဆိုတဲ့အကောင့်ထဲမှာသူကတော့အမေပြောသွားတာတွေကမြန်မာပြည်သူတွေအတွက်အားရနေပါပဲတကယ်စေနာမြစ်တာတွေနဲ့လှုပ်ဆောင်နေရဆိုတော့အကျွမ်းမဲ့ယုံကြည်ရဲ့အခက်အခဲဆိုတော့ဘာလို့လို့ရှိနေမှာပဲဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ကျော်စန်းဝင်းဆိုတဲ့အကောင့်ပါရှင်မှာသူကတော့အရင်ဆောင်ဘုတ်ကပြောင်းလဲခြင်းတက်ပြီးလို့ message စီးရုံးခဲ့တာမြန်မာပြည်ပြောင်းလဲကိုယူခြင်းနဲ့ပေးခဲ့တာပါတဲ့ပွဲထက်ကနေရုံးထွက်နေရတဲ့အစိုးရတရားတနည်းဆိုတဲ့အချိန်နဲ့ပြည်သူတွေရဲ့ဆန္ဒတွေအားလုံးကိုဘယ်နည်းနဲ့မှလုံးမပေးနိုင်ပါဘူးတဲ့ဒိုင်းနာစပွဲကတမျိုးရခိုင်ကိစ္စကတစ်ပုံဒီကြေကနာတွေကိုပြည်သူတွေနဲ့အတူရင်ဆိုင်ဖြည့်ရှင်းသွားရင်ပြည်လည်နိုင်ပါလိမ့်မယ်ဆိုတဲ့ယူခြင်းနဲ့ပြည်သူတွေနဲ့အတူပြောလာလို့ထင်ပါတယ်ဆိုပြီးသူသဘောထားကိုရေးပါတယ်ဒါရီတော့ Facebook ပေါ်ကကျွန်တော်တို့ပေးထားတဲ့မှတ်ချက်တချို့ပါဆိုတော့ဒီနိုင်ငံတကာသတင်းမီဒီယာတွေမှာတော့ဒီအစိုးရတဲ့လက်ထက်မှာအပြောင်းလဲနေနေရဆိုတော့နိုင်ငံတော်အတိုင်းအမြန်ပုတ်ကွေမင်းကုန်းထဲမှာအတိအမှတ်ပြုလက်ခံကြိုးဆိုတယ်ဆိုပြီးတော့သတင်းတွေအဖြစ်နဲ့ဖော်ပြတာတွေ့ပါတယ်ဆိုတော့ဒီနေ့မှကျွန်တော်ဟိုသတင်းစာဆရာဦးမြင့်ကျော်ကိုမေးချင်ပါတယ်ဆိုတော့ရေဘူးရအချင်းမြန်မာသတင်းမီဒီယာတွေနဲ့လူလူချားမှာတော့မင်းကုန်းပေါ်မှာရေဘူးရအချင်းဘယ်လိုသဘောထားမျိုးရှိတာတွေ့ရလဲ
ဟုတ်ကဲ့ဟိုလူလူကတော့ဟိုနိုင်ငံရေးသမားတွေကိုမပြောဘူးပေါ့နော်တာမန်လူလူကတော့ဒီမိကုံရဲ့ဟိုဒေါ်ဆန်းစုကြည်ရဲ့ရိုးရိုးသားသားပြောဆိုမှုပေါ့လေသူ့ရဲ့သကလုံးတွေကဟိုပုံမှန်နိုင်ငံရေးရိုးရိုးသားသားပြောဆိုမှုအဲ့ဒါတွေကိုသူတို့ခံစားရပြီးတော့ဟိုသဘောကျကြတဲ့ဟာမျိုးတော့ဟိုကြားရတော့ပေါ့နော်အများစုကတော့သဘောကျကြကြားတယ်ဟိုဒါပေမဲ့နည်းနည်းလေးဟိုဒီထက်ပိုပြီးတော့ဟိုတိတိပပဘယ်လိုမျိုးစီးပွားရေးကိုလုပ်မယ်လို့ဘယ်လိုမျိုးအပြောင်းလဲကိုလုပ်မယ်လို့အဲ့ဒါမျိုးကိုနားထောင်မှုမျှော်လင့်လာတဲ့တချို့တော့သူတွေအနေနဲ့တော့ဒီမိကုံကဟိုမျှော်လင့်ထားတဲ့လောက်တေးစိတ်ဟိုပြောဆိုတာမျိုးမရှိဘူးလို့အဲ့မျိုးခံစားရတာလည်းရှိတယ်။နောက်တစ်ခုကတော့လွတ်တော်နဲ့အစိုးရအဖွဲ့ရဲ့ဟိုကိုယ်ကိုယ်ကျေးဇူးမရှိဘူးပေါ့နော်။လွတ်တော်အပေါ်မှာ ဒီပါတီရဲ့ဩဇာလွှမ်းမိုးမှုတော့အဲ့လိုကိစ္စမျိုးတွေကိုလည်းဟိုပြောဆိုသွားတာမရှိရရဲ့နောက်ကတရားဥပဒေစိုးမိုးမှုအခုချိန်ထိသိပြီးတော့ထူးထူးခြားခြားမရှိသေးတဲ့ဟာမျိုးအဲ့ဒီအခြေအနေမျိုးတွေမပြောသွားတာရဲ့အဲ့ဒါမျိုးကိုတော့ဟိုကြားရင်ရတယ်ဒီဟာမျိုးအခြေအနေနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုမျိုးမှတ်ချက်ပေးမလဲဆိုတော့အဲ့ဒါမျိုးတော့မကြားရပေါ့နော်အဲ့ဒီအပိုင်းတွေကတော့ဟိုကျွန်တော်အနေနဲ့လည်းနားထောင်ခြင်းနဲ့အပိုင်းတွေပေါ့နော်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့အခုတရားကြီးနဲ့ဆွေးနွေးပွဲကိုပါဝင်မှုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါတယ်ဒီထဲကတော့ဒီဒေါက်တာတန်းတင်ပါသူကမြင်းမှုစကိုင်းတန်းမြင်းမှုမျိုးပါပါဒေါက်တာတန်းတင်ရဲ့သဘောထားကိုလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒေါက်တာဆန်းစုတီပြောသွားတယ်ကျွန်တော် NLD ရဲ့ဆောင်ပုတ်ပေါ့နော်ပြည်သူနဲ့အတူဆိုတာကိုကျွန်တော်တော်ကြိုက်ပါတယ်ဒါပေမဲ့လို့အဲ့ဒီဆောင်ပုတ်အတိုင်းအောက်ခြေကလိုက်လာမယ်ဆိုမှပိုကောင်းပါပါအခုကငါတို့နိုင်ရတဲ့ပါတီပဲဆိုပြီးတော့ပြည်သူကိုမတိုင်မြင်ဘူးလုပ်ချင်ရလုပ်တယ်အာဏာရှင်ဆိုရင်လုပ်တယ်ဆိုတာကိုကျွန်တော်တွေ့နေရပါတယ်ဒီပုံမှာကျွန်တော်မျိုးမှာဘုသူကြီးကိုမရှိပါဘူးအခုကြီးရုပ်ကိုလူသူမမြင်ရတဲ့ကလားတင်းကြီးမှာထားဖို့လုပ်နေရပါတယ်ပြည်သူမြင်နေတာကတော့မြို့လေကောင်မှာကျွန်တော်မိုးရွာမှာလည်းမြို့လေကောင်မှာသခိုင်းမှာလည်းမြို့လေကောင်မှာချောင်းမှာလည်းမြို့လေကောင်မှာသူကပြည်သူမကြိုက်တဲ့နေရာမှာတွားပြီးတော့ထားဖို့ပါတီရဲ့ဆုံးဖြတ်ချက်နဲ့လုပ်နေပါတယ်သာပြည်သူနဲ့အတူဆိုတဲ့ဆောင်ပုံးနဲ့လုံးဝကွဲလွဲနေပါတယ်။သူကတိုင်းဝင်ပြည်ကနေခွင့်ပြုတယ်ဆိုပြီးတော့ဆိုတင်းလုပ်နေကြပါတယ်ခင်ဗျာ။ဆောင်ပုံးနဲ့ကဲညီအောင်လုပ်ရင်ကောင်းမယ်လို့ထင်ပါတယ်။တိုင်းဝင်ပြည်ရောဆောင်ပုံးကိုလမ်းလာပါလို့ကျွန်တော်အနေနဲ့ကြံပြစ်လိုပါခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်တို့ဟိုဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါတယ်။နောက်တစ်ခုကအခုကျွန်တော်တို့စာပေးပို့ထားတာလည်းရှိပါတယ်။ကိုမဲအောင်ဆွေပုဂ္ဂိုလ်ကသူ့ရဲ့စာအုပ်လဲမိုက်တန်စင်ကျေးဇူးပြုပြီးတော့ဖတ်ပြပေးပါမယ်
။ဟုတ်ကဲ့ပါရှင်။သူရေးသားထားတာတော့ကျွန်တော်နာမည်ကိုမဲအောင်ပါ။ပြည်သူတွေဆိုတဲ့ကျွန်တော်တို့တွေကဝိုင်းပြီးတော့ contract တိုက်အတစ်ဆောက်ပေးဖို့ NLD ကိုရုံကြီးကြီးနဲ့ထိုးအပ်လိုက်ပါတယ်။ပြည်내တိဆောက်ရေးကိုကြက်ကြက်နနမတိဆောက်နိုင်တာလား။တိဆောက်ခွင့်အခက်အခဲတွေရှိနေရလား။ဒါဘယ်လိုကစပြီးတော့တိဆောက်ရမယ်မသိလို့လားတော့မသိဘူး။အခြေခံလူရင်းစားဘဝတွေကပိုပြီးတော့ခက်ခဲလာနေတာကိုတွေ့နေရပါတယ်။အစိုးရဆိုတာကြောက်စရာမဟုတ်တော့တဲ့အချိန်တည်းကဖန်တီးပေးခဲ့ပြီဆိုပေမဲ့လည်းတကယ်အမှန်တရားနဲ့အတော်ကင်းကွာနေတဲ့မိန်ကွန်းလို့ဆိုကြပါတယ်ပြည်သူနဲ့အတူရှေ့ဆက်ပြီးတော့အတူတကွာချီတက်ချင်းရင်အောက်ခြေအထိထိတွေ့ပါပြည်သူအတန်ရှိရှိကြားအောင်ဆောင်ရွက်ပါကလထိုင်းမို့ရောက်ပြီးငါတကောကောပြီးတော့ဘဝမင်းနေသူတွေများစွာရှိနေပါ၍တေချာစီစစ်နိုင်မှကျွန်တော်တို့တိုင်းပြည်တိုးတက်ပါမည်လို့ပြောလိုက်ပါစေလို့ရည်သားထားတာပါ။ဟု
တ်ကဲ့ကျေးဇူးပါ။ဒါတော့ဆက်တော့ဒီဒေါက်တာတန်းတင်ပြောသွားတဲ့သဘောထားနဲ့ဆက်ဆက်စင်ပါပဲ။ဆိုတော့ဒီဆက်ဆိုတာဆိုတော့ကိုမြင့်ကျော်လည်းထောက်ပြသွားတာရှိပါရဲ့။ကျွန်တော်ကဒီမှာမင်းကုန်းနဲ့မှပြောသွားတာနဲ့ပတ်သက်လို့ဆွေးနွေးနေရဆိုရင်ပြောမသွားတဲ့ကိစ္စတွေလည်းကျွန်တော်တို့ကြီးဖို့လိုလိမ့်မယ်ထင်ပါရဲ့။အထူးသဖြင့်ကတော့ဒီ NLU ကအစိုးရမဖြစ်ခင်မှာတခြားလုံးပြောလာခဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်မဲ့ကိစ္စမျိုးတွေနဲ့ပတ်သက်လို့လည်းဟိုဘာမှဟိုထပ်တန်းကြောက်ကြတာတွေမရှိပါဘူး။အဲဒါဆိုတော့ဒီဒါနဲ့ပတ်သက်လို့ဥယျာဉ်ထုံးသဘောထားဘယ်လိုရှိလဲ။အခုမင်းကုန်းနဲ့မှမပါတဲ့ကိစ္စတွေအရေးကြီးပြီးကျန်ခဲ့တဲ့ကိစ္စတွေဘာလို့ရှိရလို့မြင်လဲ။
မှန်ပါတယ်ဗျ။အေးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စတို့ကျွန်တော်တို့အခုဉာဏ်ဉာဏ်ရေးဆွေးနွေးပွဲမှာဆိုလို့ရှိရင်လည်းတကယ်လက်တွေ့မှာရင်ဆိုင်နေရတဲ့ကြံစည်တို့တိတိကျကျလေးတွေပေါ့အခက်အခဲလေးတွေပေါ့အဲ့ဒါတွေကိုကျွန်တော်တို့ဟိုပြောသွားတာမတွေ့ရပါဘူးအဲ့လိုမပြောတာကကျွန်တော်စိတ်ထဲမှာတော့တမင်တရားကိုဒီမပြောဘဲနဲ့ခြံထားလို့ပုံရပါတယ်အဲဒါတွေပြောလို့ရှိရင်ဟိုကောင်းကျိုးတဲ့ဆိုးကျိုးညာဖြစ်စေမလားပေါ့နော်ဒီလူသားရင်ကြားစီရေးဆိုတဲ့ဥစ္စာကိုပြောရင်းနဲ့ငွေကြေးပြဿနာနဲ့ဒါနဲ့လည်းဆက်ဆက်နေပါတယ်လို့ပြောပြီးတော့တက်မတော်နဲ့ဒီ NLD အစိုးရနဲ့ကြားမှာနှိမ့်နိုင်ရတဲ့အခက်အခဲတွေဒီပုံမှန်ငွေထုတ်ပြီးတော့ပြောမသွားသေးချမ်းသွားတာကိုတွေ့ရပါတယ်နောက်သူအနေနဲ့ဟိုဒီကျွန်တော်တို့ NLD အစိုးရတက်လာတဲ့အချိန်မှာအအောင်မြင်ဆုံးလုပ်နိုင်ခဲ့တယ်ကျွန်တော်တို့အမေရိကန်ရဲ့ဆန်ရှင်ပေါ့ဆန်ရှင်ရုပ်သိမ်းအောင်ဟိုစူးစမ်းဆောင်ရွက်နိုင်တဲ့ကိစ္စကိုလည်းဒီမိန်ကောမှာပေါ်ပြမသွားပါဘူးဒါတွေကဒီ NLD အစိုးရအတွက်အမှတ်ရဟိုအမှတ်ရမဲ့ကိစ္စတွေဖြစ်ပါတယ်ဒါတွေလည်းအမှန်တကယ်ကတော့ပေါ်ပြပြီးတော့အချက်အလက်နဲ့ဒီကောင်းကျိုးတွေကိုကျွန်တော်တို့ဒီပေါ်ပြနိုင်လို့ရှင်ပို့ပြီးတော့ဟိုအသက်ဝင်မှာပေါ့လေဒီမိန်ကောကအဲ့ဒါလို့ကျွန်တော်တို့ခံစားရပါတယ်
ဟုတ်ကဲ့ကိုမြင့်ကျော်ရဲ့သဘောထားကခင်ဗျကိုမြင့်ကျော်ကဆက်သွားတော့ဒီကိန်းကနေချက်လက်တွေအားနဲ့ကိစ္စမျိုးတွေဒီနောက်ခုကတခြားပြောတင်ပြောထားတဲ့ဟာကြီးပါမလာဘူးမျောလင်းထားပြီးတော့နားထောင်နေတဲ့အသံတွေဟ ိုကိစ္စမျိုးတွေပါမလာဘူးဆိုတာမျိုးပြောရတယ်။ဆိုတော့ဒီဖွဲ့စည်းရေးချက်ပုံချင်းကဥပဒေဟိုပြင်ဆင်ရေးကိစ္စမျိုးနဲ့ပတ်သက်လို့တကယ်တော့ energy ကဟိုအစိုးရမဖြစ်ခင်တော့တိုင်းမမဲ့ဟိုကျွန်တော်ပြောခဲ့တဲ့ကိစ္စဒါကြီးပါမလာတဲ့အပေါ်မှာရောဘုံမြင့်ကျော်သဘောထားဘယ်လိုရှိလဲ
။ဟုတ်ကဲ့ဟိုဖွဲ့စည်းရေးချက်ပုံပြင်ဆင်ရေးကိုအခုကျွန်တော်တို့ဟိုကြားသိရတဲ့လောက်ပေါ့လေ။ကြားသိရဆိုတာအများပြည်သူကြားသိရတာတော့မဟုတ်ဘူး။ဒီနိုင်ငံရေးແລະປະຕິດແດ່ດີຕະລິນມີດຽວນະໂຫຫຼົດຕໍ່ກູຊະເລດີ NND ບັກກະກູຊະເລດີນັກກະ NRPC ໂຕບາລະນະຕື່ແດ່ຄາມາທຣູກະໂຕດີໂຕເອໂຕຍິນຍາຍພິສິນຍິນຍາຍຊື່ນິມູລະດີຕາຍນາແລະນະກາຍອ້ເພຊີດີນະດີພິສິນຍີ້ນະໂຫນາຍງານຍີ້ຊື່ນິດີແດ່ນອກມາມາໂຫເພຊີບົງປິນສິນຍີ້ໂຕບາແລ້ວລົງແມ່ສະເລຫາມືໂກອຢູສະມືໂກໂຕໂຫປ່ຽນແລ້ວຕົວແດ່ຕະບົງມືດີເຈນໍຕີຢາບໍເນາະສະນັ້ນດີຫາກະဟုတ်ကဲ့ဟိုဘဝင်ကြတာမကြတာတပိုင်းပေါ့လေသို့တော့အဲ့ဒီဟာလေကြည်သူကိုဟိုချပြတဲ့နဲ့တိတဲ့နဲ့လို့ကျွန်တော်ထင်တယ်ကျွန်တော်တို့ကတော့အဲ့လိုမေးမြန်းမှုတွေအရာသိရတယ်သို့တော့ဟိုတချို့တော့ကိုယ်စလဲတွေပြောတယ်အဲ့ဒီငငယ်ဖြစ်စင်တဲ့မှာထဲဝင်ပါနေကိုယ်စလဲတွေကအဲ့လိုပြောတယ်သို့တော့ကြည်သူကလည်းဒီခြေခံဖွဲ့စည်းခြေဘုံခြေခံဥပဒေပြင်ဆင်ရေးဆိုတာအဲ့ငငယ်ဖြစ်စင်တဲ့တပါးရဲ့ပဲလုပ်တော့မယ်ဆိုတဲ့ဟာကိုကြည်သူတွေလည်းတိတဲ့နဲ့လို့ကျွန်တော်ထင်ပါတယ်ဟုတ်အခုချိန်ကြီးတော့ပြည်သူကအဲ့ဒီဟာကိုကိုယ်ကိုယ်ပြန်မသိရတဲ့အနေအထားဖြစ်နေတာပေါ့နော
်ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါကျွန်တော်တို့အခုဒီဆွေးနွေးပွဲအတွက်ကိုစာတချို့ပေးပို့ထားတာကိုလည်းပဲတလက်စာရဲနဲ့ဖော်ပြပေးချင်ပါတယ်အရင်ဆုံးစာတစ်စောင်ကတော့ကျွန်တော်တို့တိန်လော်မိုးဆိုပြီးကျွန်တော်တို့ Facebook ကပေးပို့ထားတာပါမက်စကူမွန်ဖတ်ပြပေးပါခင်ဗျာ
ကျွန်တော်ကနိုင်ငံရေးပညာရေးစီးပွားရေးနားမလည်ပါဘူးဒါပေမဲ့လူမှုရေးကိုတော့နားလည်ပါတယ်ဉာဏ်မီတလောက်အကြံပေးချင်ပါတယ်အခုအစိုးရကိုမကောင်းဘူးလို့မပြောစေချင်ပါဘူးတင်းပြီးလို့နိုင်ငံကိုတော့အုပ်ချုပ်နေပြီလေမကောင်းဘူးလို့မပြောစေချင်တာကကျွန်တော်တို့တနိုင်ငံလုံးလေးစားရတဲ့လွတ်လပ်ရေးဖခင်ကြီးရဲ့တမိဖြစ်နေလို့ပါအမေစုဟာအသူ့အဖေရဲ့ခြေရာကိုနင်းပြီးတော့နိုင်ငံကိုတိုးတက်ပြောင်းလဲအောင်လုပ်မှာပါသူ့အဖေရဲ့နာမည်ကိုဖျက်ဖို့နိုင်ငံကိုအုပ်ချုပ်တာမဖြစ်နိုင်ပါဘူးဒီတော့ပြောင်းလဲဖို့ကအမေစုကစွမ်းအားမရှိပါဘူးတယောက်တည်းတစ်ဖွဲ့တည်းပြောင်းလဲလို့မရသလိုပြည်သူဘက်ကနေအစိုးရပြောင်းလဲလိမ့်မယ်ဆိုပြီးထိုင်နေလို့မှမရတာအစိုးရကပညာရေးဖွံ့ဖြိုးဖို့လုပ်ရင်ပြည်သူကပညာရှင်ဖြစ်ဖို့ကြိုးစားရမယ်။ပညာတက်မှတွဲခေါ်တတ်မယ်။တွဲခေါ်တတ်မှစီးပွားရေးလုပ်တတ်မယ်။စီးပွားရေးလုပ်တတ်မှလူမှုရေးတတ်မယ်။လူမှုရေးတတ်မှလူမျိုးမရွေးဘာသာမရွေးညီကိုမောင်နှမတွေလိုချစ်ခင်တတ်မယ်။အဲ့လိုချစ်ခင်တတ်မှသာရာဇဝတ်မှုတွေ၊မရိမှုလူတတ်မှုမွေးဆွေးမှုတွေလည်းပပျောက်သွားမှာဖြစ်ပါတယ်။ကျေးဇူးအထူးတင်ပါတယ်တဲ့။တိတ်လွာမိုးပါ
โอเคมาตามาสมอကျွန်တော်တို့ Facebook ကနေဟိုပို့ပို့ထားတဲ့ match ကိုမဆုံးမဖပြပေးခဲ့တာပါဆိုတော့ကျွန်တော်တို့ဒေါ်ဆက်စစ်ကြီးရဲ့ဒီမိန့်ခွန်းထဲမှာလည်းဒီဟိုသူပြောတာရှိပါတယ်အစိုးရစနစ်ကိုပြောင်းမှုစူးစမ်းရနေမှာပြည်သူလူနေနဲ့လည်းတာဝန်ယူမှုရှိဖို့လိုတယ်ဆိုတော့ပြောတော့ပါတယ်ဆိုတော့ဒီနေရာမှာဟိုဥယျာထုတ်မေးချင်ပါတယ်လူလူအနေနဲ့ရောဘာလို့ဟိုတာဝန်ယူဖို့လိုတယ်လူလူဘက်ကဟိုလှုပ်ဆောင်ပေးဖို့အားနည်းနေရရောရှိနေသလား
အပြောင်းလဲဆိုတဲ့ဥစ္စာမှာကျွန်တော်တို့ဒေါ်ဆန်းစုကြည်ရဲ့မိန့်ခွန်းမှာဖွင့်ဆိုထားတာကတော့စနစ်အပြောင်းလဲနဲ့ပြည်သူလူထုအပြောင်းလဲဆိုပြီးတော့သူကအဲ့လိုဖွင့်ဆိုထားတာပေါ့လေကျွန်တော်အမြင်ကတော့ဟိုအပြောင်းလဲဆိုတာဒီအစိုးရရန်အစိုးရအဖွဲ့ထိတ်ဆုံးမှရှိတဲ့အစိုးရအဖွဲ့အပြောင်းလဲနဲ့အောက်မှာရှိတဲ့ကျွန်တော်တို့ဟိုရန်တရားပေါ့ရန်တရားဆိုဒီမှာဝန်ထမ်းတွေပေါ့နော်အောက်ကကျွန်တော်တို့ပြုံးကနေပြီးတော့ညွှန်ချုပ်အထိပေါ့အဲ့ဒီကခုရှိတယ်လို့ထင်ပါတယ်အဲ့တော့အခုတို့ NLD အစိုးရအနေနဲ့ကတော့ထိတ်ဆုံးအစိုးရအဖွဲ့အပြောင်းလဲလုပ်လိုက်နိုင်ပြီအဲ့ဒီအစိုးရအဖွဲ့ကိုလည်းတန့်ရှင်းအောင်အဂတိတရားကျင်းအောင်ဒေါ်ဆန်းစုကြည်စူးစမ်းနေတယ်အောင်မြင်တယ်လို့လည်းကျွန်တော်တို့ယူဆပါတယ်ဒါဟိုဘုရက်ကြီးတော့ဘာမှဆိုးရွားမကြားဘူးတော့ကျေနေနေပါပါအပြစ်ရှိတဲ့လူတွေလည်းအေးအေးယူလိုက်နိုင်မယ်ဆိုတော့ဒီဖော်ပြပါပါတယ်အဲ့ဒီအောက်ခြေကဒီရန်တရားကြီးမှာကတော့ကျွန်တော်ပညာရေးမှာတရားစီရင်ရေးကဏ္ဍတွေမှာနောက်ပြည်သူလူထုနဲ့ဆက်ဆံတဲ့ကဏ္ဍတွေမှာအပြောင်းလဲတွေကစိတ်ပြီးပြစ်ကရှင်းရှားတာမရှိဘူးအဲ့ဒီဟာတွေကိုပါဝင်ဖို့ဆိုရင်ကျွန်တော်တို့ကစနစ်တစ်ခုကိုညွှန်ပြဖို့လိုပါတယ်ဘယ်လိုဟာမျိုးလဲဆိုလို့ရှိရင်အပြန်အလှန်ထိန်းကျောင်းရမှာပေါ့အဲ့တော့ပြည်သူလူထုရဲ့ကိုယ်စားဒီစွတ်တော်ကိုယ်စားလှယ်တွေကနေတစ်ဆင့်အဲ့ဒီအစိုးရအဖွဲ့ဒီရန်တရားကြီးကိုခေါင်းဆောင်နေတဲ့ဝန်ကြီးတွေကိုသတ္တဝါနေပြီးတော့ဘေးကွန်းနေနေချင်းကျွန်တော်တို့အစိုးရတင်ချင်းအားဖြင့်အပြန်အလှန်ခင်းကြောင်းပေးပါအစိုးရမျိုးဆိုလို့ရှိရင်တော့ဒါနည်းနည်းပို့ပြီးတော့လက်တွေ့ကျလိမ့်မယ်လို့ထင်ပါတယ်အဲ့တော့ပြည်သူလူထုဘယ်လိုပါဝင်ရမလဲဆိုတော့ကိစ္စမှာကျွန်တော်တို့အဲ့ဒီလိုပဲနားလည်ပါတယ်အဲ့ဒီအခန်းကဏ္ဍလေးကိုပြောဖို့သူကြံသွားတယ်လို့ကျွန်တော်ယူဆပါတယ်
โอเคเจซุบครับตอนนี้เนี่ยไปพูดได้สายติชูเลยเว้ยเราดีเนี่ยมาซินเต็นลงตัดไปแล้วพอปะไปขึ้นมาแล้วตู้ก็เราเราโกท้องนี่มาเราอีเมลเนี่ยไปพูดได้โกท้องเนี่ยสาวโกยังได้ตัดไปบ่ครับ
ดอนซันสุจิเนี่ยเมนูก็น่าท่องนี่มั้ยส่วนอปอยังอาภิญก็มาเลยปิดูเมียก็ดีโลအစိုးရရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့အရင်ကချပြကြတာမရှိခဲ့ပါဘူး။အခုလိုပြည်သူများကိုတလေးတစားနဲ့မိန်ကွန်းပြောတဲ့အတွက်လေးစားမိပါတယ်။ဒါပေမဲ့ပြောသွားတဲ့မိန်ကွန်းရဲ့အနှစ်သာရပိုင်းကိုကြည့်ရင်သိပြီးတော့စိတ်ကျဉ်တဲ့မှုမရှိတာတော့အမှန်ပါ။အစိုးရရဲ့ရှေ့ဆက်မဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးမသေးကြတဲ့ဝေဝါးတဲ့ကိစ္စတွေပေးသွားပါတယ်။တိကျပြတ်သားတဲ့လုပ်ငန်းတွေနဲ့နိုင်ငံကိုဘယ်လိုရှေ့ဆက်မလဲဆိုတာချပြနိုင်ရင်ပိုကောင်းမယ်လို့ထင်ပါတယ်။နောက်တစ်ချက်ပြောတော့တာကပြည်သူတွေနဲ့အတူရှိခီးကိုရှောက်လန်းနေတယ်ဆိုတဲ့စောင်းမုံလေးတစ်ခုထပ်ပြီးပြောပါတယ်။ဒါဟာလွန်ကောင်းပါတယ်။ဒါပေမဲ့လက်ရှိနေသားရအစိုးရနဲ့ပြည်သူအာဏာပြိုင်တဲ့အခါမှာပြည်သူများရဲ့သဘောကိုအလင်းမထားဘူးဆိုတာဗိုလ်ချုပ်အောင်စန္ဒရာနာမည်ပေးခဲ့တဲ့ကစိတ်မကောင်းစွာကြုံတွေ့ခဲ့ရပြီးဖြစ်ပါတယ်။နောက်နောက်ဒီလိုဆက်ဖြစ်နေမယ်ဆိုရင်ပြည်သူများနဲ့တသားလည်းမဖြစ်နိုင်ပါဘူး။တမတော်ကအခုလက်ရှိအနေထားရအစိုးရအဖွဲ့ထဲမှာနေရာတိုင်းမှာ25ရာခိုင်နှုန်းပါနေတော့ဒေါ်ဆန်းစုကြည်အနေနဲ့အစိုးရအဖွဲ့ဝင်များအချင်းချင်းကိုအရင်တသားနဲ့ပြောင်းလို့ဖို့လိုအပ်ပါတယ်။ရွေးကောက်ခံအစိုးရအဖွဲ့ကပြည်သူတွေနဲ့အတူရှေ့ခီးကိုရှောက်လန်းရစီစဉ်နေတဲ့အချိန်မှာအလိုလျောက်ဖြစ်လာတဲ့25ရာခိုင်နှုန်းကကန့်လန့်ကန့်လန့်နဲ့ဆိုဘလို့မှခီးမရောက်နိုင်ပါဘူး။နောက်တစ်ချက်ကတမတော်ကိုလည်းဒေါ်ဆန်းစုကြည်ထိန်းနိုင်မှရပါမယ်။ဒါမှမဟုတ်ရင်တော့အစိုးရလှုပ်ချင်တာလှုပ်တမတော်ကလှုပ်ချင်တာလှုပ်ဆိုရင်လည်းအိပ်ပေါက်နဲ့ဖားကောက်လို့ပြင်နေပါလိမ့်မယ်။အချို့အားဖြင့်ပြောချင်တာကပြည်သူတွေအနေနဲ့အစိုးရနဲ့အတူရှောက်လန်းဖို့ဆိုရင်မကတ်ပါဘူး။ဒေါ်အောင်ဆန်းစုကြည်ဘာပြောပြောပြည်သူ့အနေနဲ့ဒေါ်ဆန်းစုကြည်နဲ့ရှောက်လန်းမှုအသွင်ဖြစ်နေတာကြားလာပါပြီ။ဒေါ်ဆန်းစုကြည်အနေနဲ့ပြည်သူတွေကိုရှေ့ဆောင်လမ်းပြမှုပေးတဲ့နေရာမှာတိကျပြတ်သားတဲ့လမ်းညွှန်မှုတွေ၊ဝါရားတွေတိတိကျကျရှိဖို့ပဲလိုတာပါ။နှင်ဟောင်းလိုဝေဝဝဝမူဝါရားတွေနဲ့ဆက်ပြီးတော့မရှောက်လန်းနေကြတာတော့အမှန်ပါ။ဟု
တ်ကဲ့ဒါကတော့ကျွန်တော်တို့ကဖို့ထုတ်မြစ်ဆိုပြီးအီးမေးလ်နဲ့ပို့ထားတဲ့စာအုပ်ရနေဖတ်ပြပေးရတာပါဆိုတော့ဒီအခုလက်လုံးမှာဒီငင်းငယ်ဒီဒေါ်ဆန်းစုကြည်မိန်ကုန်းနဲ့မှာပြောတာနောက်တစ်ချက်ရှိပါတယ်သူဒါတော့ဒီငင်းငယ်လုပ်ငန်းစဉ်နဲ့ပတ်သက်ပါတယ်ဒါတော့အခုသူကိုယ်တိုင်ဦးဆောင်ပြီး27ပြင်းလုံးညီလာခံကျင်းပပြီးတော့လဲဦးဆောင်လုပ်နေတဲ့ကိစ္စပါဆိုတော့ဒီငင်းငယ်လုပ်ငန်းစဉ်ကတိမ်မွေးရှုပ်ခွေးပြီးရှုပ်ခွေးလဲဒီလိုပဲအခုသူချိုးကနေပြင်မယ်လဲအတက်ကြရရှိရဆိုတော့လည်းအသိမှတ်ပြုပြီးပြောတော့ပါတယ်ဒါနဲ့ဟိုမျောလင်းချက်တွေလဲတိုးလာနေတယ်ဟိုအတွေ့ဖြစ်လာအောင်လဲကြိုးစားအောင်မယ်ဆိုပြီးပြောပါတယ်ဆိုတော့ဒီမျောလင်းချက်နဲ့တခြားတဲ့ကြောက်ဆိုရင်အစိုးရအနေနဲ့ရှစ်ဆက်ဘာတွေလုပ်ဖို့လိုမလဲဥရဲထုံးရဲ့ဒေါ်လာဆွနေပြပါဦးခင်ဗျာ
အဲမျောလင်းတလို့ဖြစ်လာဖို့ဆိုလို့ရှင်တော့ဟိုကျွန်တော်တို့ဟွာပေါ့နော်ဒီမြန်မာရေးဖြစ်စဉ်မှာအဓိကအရေးကြီးတဲ့အင်အားစုကြီးနေရာဖြစ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့စစ်မတော်ရဲ့ဂျားမှာအာဒီဟိုဒီအဲ့မှာအခုအခုနေရာရေးဆွေးနွေးပွဲသွားဖို့နေရာချင်းနိုင်ဆွေးနွေးပွဲသွားဖို့ NCA လက်မှတ်ထိုးဖို့ကိစ္စကိုပဲအဲဒီအငင်းကုန်ဖြစ်ပြီးတော့အဲ့မှာတင်တတ်နေတယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့ဒေါ်လန်းစုကြည်မူလားအကျွန်တော်တို့ပြောထားတဲ့သဘောထားကတော့အားလုံးပါဝင်နိုင်ရေးပေါ့နော်နက်နက်ကန်တိုက်လေးပဲပါဝင်တဲ့ပါဝင်တိုက်တဲ့အဖွဲ့ကြီးအားလုံးပါဝင်နိုင်ရေးဆိုတဲ့ဥစ္စာကိုသူတက်မတော်ကိုနားချပြီးတော့ဒီလက်ခံအောင်မပြောဆိုနိုင်ဘူးလို့သုံးသပ်ရပါတယ်။ဒါကြောင့်အခုကတော့ဒီအရေးကြီးတဲ့တိုက်ပွဲတွေပြင်းပြထန်ထန်ဖြစ်နေတဲ့ DIA AA နဲ့ DNL စတဲ့ MM ဒီကိုကန့်ပေါ့နော်။အဲ့ဒီအဖွဲ့တွေကမပါပဲကျန်းနေတဲ့အတွက်ကြောင့်မလို့ဒီတော့ရှေ့မတက်နိုင်ဘူးဖြစ်နေတယ်။အဲ့တော့ဒါကိုကျွန်တော်တို့ကရှေ့တက်နိုင်အောင်လို့ဆိုလို့ရှိရင်တော့တက်မတော်ကိုဟိုကျွန်တော်တို့နားဝင်အောင်ပြောနိုင်ဖို့ဒီကြည့်ပါလေနော်ဒီကိစ္စဟာ NCA လက်မှတ်ထိုးတယ်ဆိုတာကလည်းအမှန်တကယ်ကတော့ဒါအဆုံးဖြတ်ကိစ္စလည်းမဟုတ်ဘူးဆိုတာကိုလည်းတစ်ခါကတိုင်းသာလက်နက်ကိုင်အဖွဲ့တွေကိုသိအောင်သတင်းစကားပေးဖို့လိုပါတယ်ဒါကကျွန်တော်တို့ရှေ့ဆက်ပြီးတော့ကျွန်တော်နိုင်ငံရေးရအရေးကြီးတဲ့ကိစ္စကိုဆွေးနွေးဖို့အတွက်အဲဒီဟွာလေးတစ်ခုပါပဲအမှန်ကတော့ခုံလေးတစ်ခုပါပဲအဲ့တော့ဒါအပေါ်မှာကိုပဲအခုကသဘောတူညီချက်မရနိုင်တဲ့အတွက်ကြောင့်ရှေ့ဆက်မပြတ်နိုင်တာကတော့တော်တော်ကိုဝင်နေဖို့ခေါင်းနဲ့ကိစ္စပါ
ဟုတ်ကဲ့ပါခင်ဗျာနောက်တစ်ခုဒီဒေါ်ဆန်းစုကြည်ဒီမင်းကုန်းထဲမှာပြောတာတစ်ချက်ရှိပါတယ်သူကတော့ပြည်သူအနေနဲ့အစိုးရကိုကြောက်စရာမလိုတော့ဘူးဆိုတာကိုတိုးတက်မှုတစ်ခုဖြစ်နေပြောပါတယ်ဆိုတော့အစိုးရကိုဒီကြာလေးလာပါဝေဖန်တင်တာရှိရင်လည်းဝေဖန်မှာဆိုပြီးတော့လည်းသူကဖိတ်ခေါ်ပါတယ်ဆိုတော့အစိုးရကိုလေးလာစောင့်ကြည့်ဝေဖန်တဲ့နေရာမှာမီဒီယာလည်းအဓိကခန့်ကနာပါပါတယ်ဒီနေရာမှာဒီစောင့်ကြည့်ဝေဖန်တာဒီမှာရောဒီ NLD အစိုးရတက်တန်းတစ်ထင်အတွင်းမှာဘယ်လောက်များလုံခွင့်ကံကိုရခဲ့ပါသလဲကိုမြင့်ကျော်ဆွေးနွေးပြပါခင်ဗျာ
ဟုတ်ပြီအဲ့ဒီဆိုရတဲ့ကံတည်းတင်ပါပါတော့ဟိုလူတွေဟိုမီဒီယာသမားတွေရောလူသူရဲ့ဟိုစိတ်ထဲမှာရော ကျောင်းရုံမှုအရင်လိုကျောင်းရုံမှုမျိုးဖန်ခံမှာတော့ဟုတ်လားရေယူခံမှာတော့အဲ့လိုဟာမျိုးရောပါလာတဲ့ဟာတော့ဟိုကျွန်တော်တို့လည်းခံစားရပါတယ်သို့တော့ဒီပေမဲ့လည်းပြောဆိုတဲ့မီဒီယာတို့ဟုတ်လားတက်ဆိုင်တဲ့နယ်ပယ်ကသူ့နားလေတက်ကြွတဲ့လူဒီ NLD ပါတီရဲ့ကျင်ပါပေါ့နော်အဲ့လိုပြောဆိုထောက်ပြမှုတွေကိုတော့နားထောင်မှုနဲ့တုံ့ပြန်မှုအားနည်းတာတော့တွေ့ရတယ်ပေါ့နော်ဥပမာဥပဒေပြင်ဆင်ရေးအပိုင်းဆိုရင်ဟိုတော့ကန်းစုကြည်မိကုန်းထဲမှာလည်းပါပါတယ်ဟိုပြိမ့်တဲ့ဥပဒေတွေပြင်ဆင်တဲ့ဟာတွေပြင်ဆင်နိုင်ခဲ့တယ်လို့ပြောတယ်ဒါပေမဲ့လည်းလက်တော်ဒီ66ကားကြီးလို့ကိစ္စမျိုးကြည့်ရင်ဒီအများကဝေဖန်နေတဲ့ဒီအဆန်တွေကိုဟိုစီလျော်စွာဟိုတုံ့ပြန်တဲ့ဟာမျိုးမရှိဘူးတနည်းအားဖြင့်ဟိုတူတူပြောရင်တော့နားမထောင်ဘူးဆိုတဲ့သဘောမျိုးတွေတွေ့ရတာပေါ့နော်အဲ့ဒါမှလည်းဟိုလိုအပ်တဲ့အပိုင်းတစ်ခုလို့ထင်ပါတယ်မီဒီယာသမားတွေလွတ်လပ်ခွင့်အပိုင်းမှာတော့ရေးချင်တာရေးလို့ရတယ်သို့တော့ဟိုဖြေကြားမှုအပိုင်းတွေမှာအားနေနေသေးတယ်အရင်အစိုးရလက်ထက်တွေလိုပဲတက်ဆိုင်ရအစိုးရအခွင့်အရေးအာဏာပိုင်းတွေကဖြေကြားမှုအပိုင်းမှာတော့အားနေနေသေးပဲဆိုတဲ့အာမျိုးတွေတွေ့နေရသေးပါမယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့အခုဟိုချိန်3မိနစ်လောက်တော့ကျန်ပါသေးတယ်ဆိုတော့ဥရထုံးကလည်းအစီအစဉ်ဆုံးမသတ်ခင်မှာတခုမေးချင်ပါတယ်ဆိုတော့ဒီ NLD မဟုတ်တဲ့တခြားနိုင်ငံရေးအင်အားစုတွေရောဒီတခြားတခြားလူရှားစုတွေရောဒီလိုအင်အားစုတွေရဲ့အတန်ရောဟိုအစိုးရအနေနဲ့ဘယ်လောက်နားထောင်နိုင်လို့ယူဆလဲဥရထုံ
းအဲဒီအများစုကတော့ဟိုပါပေါ့နော်ကျွန်တော်တို့ဟိုလေ့လာအကဲခတ်ကြည့်ရတဲ့လောက်ကတော့ NLD အစိုးရကအပြင်ကအတန်တွေအိတ်နားမထောင်ပါဘူးသူတကယ်တော့ဒေါန်ကန်းစုကြည်ပေါ့နော်ဒေါန်ကန်းစုကြည်နေနေရတော့ဟိုဒီလိုကိစ္စမှာတော့စိတ်ပြီးတော့လေးလေးစားစားနားထောင်နေအဲဟိုဟာမရှိဘူးဆိုပြီးတော့အဲ့ဒါလိုမျိုးခံစားချက်တွေများပါတယ်ဗျမီဒီယာသမားတွေရောနိုင်ငံရေးသမားတွေရောပေါ့နော
်ဟုတ်ကဲ့ကျေးဇူးပါပင်လယ်ဆွေးနွေးပေးခဲ့တဲ့ဦးရတော်ဦးမြင့်ကျော်ကိုရိုင်းပါဝင်ဆွေးနွေးတဲ့သူတွေစာရေးတာပြုစုကြတဲ့သူတွေနဲ့နားဆင်တဲ့သောတာရှင်တွေအားလုံးလည်းသူပဲကျေးဇူးတင်ပါတယ်နော်